ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ခွာသွားကြတဲ့ရိုဟင်ဂျာတွေကထောင်နဲ့ချီတဲ့လူတွေကိုရှေ့သတင်းဘက်ကစပီးပြန်လဲလက်ခံသွားဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အနာပိုင်းတွေနောက်ထပ်အသစ်တစ်ဖန်သဘောတူလိုက်ကြပါတယ်။ပြီးခဲ့တဲ့2018နိုဝင်ဘာလတုန်းကပထမဆုံးအကြိမ်အဖြစ်ရိုဟင်ဂျာတွေပြန်လဲလက်ခံနေရာချထားရေးအစီအစဉ်အကောင့်ထဲပေါ်ခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့ဘူးပါတယ်။ရိုက်တာသတင်းတစ်ပုဒ်ကိုအခြေခံပြီးကိုညာဝင်းအောင်ကပြောပြပါမယ်ရှင
်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ဩဂုတ်လကအာဆာမွတ်စလင်အကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုအပြီးမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာ9သိန်းကျော်အိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်ထွက်ခွာသွားတဲ့ဖြစ်ရဟာလူမျိုးရုံးတပ်ဖြတ်မှုဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။နောက်ထပ်အကြမ်းဖက်မှုတွေကြုံမာဆိုးတဲ့အတွက်ရိုဟင်ဂျာတို့ကတည်းကမြန်မာနိုင်ငံကိုပြန်မလာခြင်းသေးဘူးလို့ဆိုပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိပါဘူး။ဒုက္ခသည်2,200ကျော်ရဲ့အမည်စင်းကိုစီစစ်အတည်ပြုပေးဖို့ဘင်္ဂလားဒေ့ရှ်ကမြန်မာကိုမကြာသေးခင်ကပေးပို့ခဲ့ပြီးနောက် 3,540 ကျော်အတီးပြုတ်နိုင်သေးတယ်လို့နှစ်ဖက်တောင်ဝန်ရှိသူတွေကပြောပါတယ်။လာမယ့်သတင်းပတ်တဲ့ဒုက္ခသည်ပထမအဆုံးအတုတ်ကိုလက်ခံသွားမှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကပြောပါတယ်
။ဒုက္ခသည် 3,540 ကိုနေရက်ပြန်ပို့မယ့်အစီအစဉ်ကိုဩဂုတ်လ22ရက်နေ့စတင်ဖို့ကျွန်တော်တို့သဘောတူထားပါတယ်
။ရိုဟင်ဂျာဒုက္ခသည်တွေလက်ခံနေရချတာရေးအစီအစဉ်ကို2018နိုဝင်ဘာလတုန်းကပထမဆုံးအကြိမ်လုပ်ခဲ့ပေမဲ့ဒုက္ခသည်တွေကစန့်ကျင်ကန့်ကွက်တာကြောင့်အစီအစဉ်ပြတ်ခဲ့ရပါတယ်။အကြောက်တရားနဲ့သွေးထိုးလှုပ်ဆောင်တာစခန်းတွင်ထိန်းကွက်မရတဲ့အခြေအနေနဲ့ဒုက္ခသည်တွေရဲ့ဆန္ဒပြပွဲတွေအပြီးနောက်ဆုံးမှာတော့ပြန်ပို့မယ့်အစီအစဉ်ပြတ်သွားရပါတယ်။အခုပြန်ပို့မယ့်အစီအစဉ်မှာနည်းနည်းချင်းစီပြန်ပို့မှာဖြစ်ပေမဲ့ဘယ်သူ့ကိုမှအတင်းအကျပ်ပြန်ခိုင်းမှာမဟုတ်ဘူးလို့အမည်မဖော်လို့တဲ့ဘင်္ဂလားဒေ့ရှ်အစိုးရအကြီးတန်းအရာရှိတဦးကရိုက်တာစ်ကိုပြောပါတယ
်ဘင်္ဂလားဒေ့ရှ်အစိုးရကတော့ဒုက္ခသည်တွေမိမိသဘောစန္ဒတရားလုံခြုံစိတ်ချရပြီးဂုဏ်သိက္ခာရှိစွာနဲ့တာရှည်လှုပ်သွားနိုင်မဲ့ပြန်ပို့ရေးအစီအစဉ်မျိုးကိုဖြစ်စေချင်တာပ
ါရိုဟင်ဂျာအရေးလှုပ်ရှားတဲ့မိုဟာမက်အလီယက်စ်ကတော့ပြန်ပို့မဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဒုက္ခသည်တွေကိုတိုင်ပင်ခြင်းမရှိသေးဘူးလို့ဆိုပါတယ်ပြန်ပို့မဲ့အစီအစဉ်မတိုင်ခင်ဒုက္ခသည်တွေရဲ့အဓိကတောင်းဆိုချက်တွေကိုမြန်မာအစိုးရကလည်းလျော့တင်တယ်လို့လည်းသူကဆိုပါတယ်မြန်မာဘက်ကလက်ခံဖို့အတီးပြုတ်ပြီးသားဒုက္ခသည်တွေတကယ်ပြောင်းရင်စိတ်ရှိမရှိဆိုတာကိုကုလသမဂ္ဂအနေနဲ့စစ်တမ်းကောက်ယူသင့်တယ်ဆိုတဲ့တိုက်တွန်းမှုတွေရှိကြောင်း UNHCR ကပြောပါတယ်မြန်မာနိုင်ငံဗချမ်းမှာလက်ရှိဘယ်လိုအခြေအနေတွေရှိနေသလဲဆိုတာနဲ့ဒုက္ခသည်တွေပြန်ရမယ့်နေရာမှာဘယ်လိုအကန့်အသတ်ချုပ်ကျယ်မှုတွေရှိနေသလဲဆိုတဲ့သတင်းအချက်လက်တွေကိုဒုက္ခသည်တွေသိအောင်ပံ့ပိုးပေးသွားမယ်လို့ UNHCR ကပြောပါတယ်မြန်မာနိုင်ငံထဲမှာထောင်ထဲချတဲ့ရိုဟင်ဂျာတွေရှိနေစေဖြစ်ပြီးအချို့ကတော့တတ်မှတ်ထားတဲ့ဒုက္ခသည်စခန်းမှာနေကြသလိုအချို့ကလည်းရွာတွေမှာနေနေပေမဲ့နိုင်ငံသားအဖြစ်အတိမတ်ပြုမခံရဘဲလွတ်လပ်စွာသွားလာခွင့်ထိန်းချုပ်ခံနေရဆဲဖြစ်ပါတယ်အခုဆိုရင် AA ရခိုင်လက်နက်ကင်တပ်ဖွဲ့နဲ့အစိုးရတပ်တွေကြားတိုက်ပွဲတွေကြောင့်ရခိုင်ဒေသဟာစစ်မျက်နှာသစ်တစ်ခုဖြစ်လာရပါတယ်လုံခြုံရေးတပ်ဖွဲ့တွေကပဲဖြစ်ဖြစ်တပုန်တွေကဖြစ်ဖြစ်အရသားတွေအပေါ်ကျူးလွန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာအသစ်ဖြစ်ပေါ်လာတဲ့စစ်ရာဇဝတ်မှုတွေဖြစ်တယ်လို့ကုလသမဂ္ဂအထူးစုံစမ်းရေးမှူးကဇူလိုင်လတည်းမှအစီရင်ခံခဲ့ပြီးမြန်မာစစ်တပ်ကခေါ်ယူစစ်ဆေးစဉ်တည်ဆုံသွားသူတွေနဲ့ပတ်သက်လို့အစီရင်ခံစာမှာအလေးပေးပြောထားပါတယ်။အဲလိုတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ဒေသနေရာတွေကိုဒုက္ခသည်တွေပြန်သွားဖို့မသင့်တော်သေးကြောင်းကုလသမဂ္ဂကထောက်ပြပါတယ်။မြန်မာအစိုးရကတော့ပြည်ပကဖြစ်နေတဲ့နေရာကိုမသွားဖို့ကုလသမဂ္ဂအပါအဝင်လူသားချင်းစာနာထောက်ပံ့ရေးအဖွဲ့တွေကိုပါတားမြစ်ထားတာပါ။ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်မြန်မာအစိုးရကပြင်ဆင်မှုအနည်းငယ်လိုထားကြောင်းဩစတြေးလျသုတေသနအဖွဲ့တစ်ခုကပြီးခဲ့တဲ့ဇူလိုင်လတည်းမှာပြောခဲ့ပါတယ်။ရိုဟင်ဂျာတွေအရင်ကအဓိကနေခဲ့တဲ့နေရာဒေသတစ်ခုလုံးမှာပြန်လည်တိစောက်ထားတာမျိုးမတွေ့ရသလိုအိမ်တွေဖျက်ဆီးနေတာမျိုးမကြသေးခင်ကလုပ်ခဲ့တာကိုဂျိုရုသတင်းတပ်ပုံတွေကတဆင့်တွေ့ခဲ့ရကြောင်းဩစတြေးလျမဟာဗျူဟာနဲ့မူဝါဒလိလာရေးအဖွဲ့ကပြောပါတယ်။မြန်မာလူမှုဝန်ထမ်းကဲဆယ်ပြန်လည်နေရာခြားလှယ်ဝန်ကြီးဌာနဒါရိုက်တာဦးမင်းသိန်းကတော့ဘင်္ဂလားဒေ့ရှ်နယ်စပ်မြန်မာဘက်ချမ်းကလာပေါင်းများစွာဟင်းလင်းပြင်ဖြစ်နေတဲ့နေရာတွေကိုတွားရောက်ပြီးလက်ခံရေးစခန်းတွေတိစောက်ဖို့တောင်းဝန်ရှိသူတချို့ကိုအစိုးရကဆေးလွတ်ခဲ့ကြောင်းတုံ့ပြန်ပြောပါတယ်။လက်ခံရေးဂျာစခန်းတွေကိုရှင်းလင်းထားသလိုဝန်ထမ်းအဆင့်ဆင့်ကိုခံနာပြီးဖြစ်ကြောင်းနဲ့ဒုက္ခသည်တွေပြန်လည်လက်ခံဖို့အဆင့်အဆင့်ဖြစ်ကြောင်းလည်းသူကပြောကြားပါတယ်ခင်ဗျာ။